ိတ်ကျွန်းလူတက်မှုဆွဲချက်နဲ့တည်တံချမှတ်ခံထားရတဲ့လူငယ်အုပ်အတွက်အယူခံဝင်ဖို့နောက်ဆုံးရက်ကိုတလထပ်တိုးပေးလိုက်ပါတယ်။ကနဦးတက်မှတ်ပေးထားတဲ့နောက်ဆုံးရက်ကဒီကနေ့ပြည့်သွားတာဖြစ်ပြီးအယူခံဝင်ဖို့ရာအဆင်သင့်မဖြစ်သေးတဲ့အတွက်တိမတိုင်ခင်ရက်ပိုင်းကလေးကရက်ထပ်တိုးပေးဖို့လျှောက်ထားတာကိုထိုင်းတရားရုံးကခွင့်ပြုခဲ့တာပါ။လူငယ်အုပ်အတွက်အယူခံဝင်ဖို့လုပ်နေသူတွေအပိုင်းမှာတော့တက်တီထွက်ပေးမဲ့လူတွေကိုရှာဖွေရေးအပါအဝင်လုပ်ငန်းတွေမှာဗန်နာငွေအခက်အခဲကြောင့်ခရီးမရောက်ဖြစ်နေပါတယ်။အပြည့်စုံတော့ VOA ထိုင်းခြေဆိုင်သတင်းထောက်မိုက်အေးမာကသတင်းပေးပို့ထားပါတယ်
။မြန်မာနိုင်ငံသားရှစ်ပြောင်းအလုပ်သမားနှစ်ဦးကိုပြီးခဲ့တဲ့ဒီဇင်ဘာလ24ရက်နေ့ကတည်တံချမှတ်ပြီးတဲ့နောက်မှာတော့အထက်တရားရုံးကိုအယူခံဆက်တက်ဖို့အတွက်တရားရုံးကတလအချိန်ပေးခဲ့ပြီးမြေတရားခံဘက်ကလိုက်ပါဆောင်ရွက်ပေးနေတဲ့ထိုင်းရှိနေများကောင်စီအနေနဲ့တဲ့တင်ထောက်ထားရှာဖွေနိုင်ဖို့လုံလောက်မှုမရှိတဲ့အတွက်နောက်ထပ်အချိန်တလတိုးတောင်းရမှာတရားရုံးကခွင့်ပြုခဲ့တယ်ဆိုပြီးတရားခဏရဲ့အကျိုးဆောင်ရှေ့နေဦးအောင်မျိုးတန်းကဆိုပါတယ
်24ရက်အခုတလပိုင်း2016မှာဒီကာလစကန်ဘက်ကုံသွားတာပေါ့အရင်နဲ့အချက်လက်ဒီပြည်တော်ရှာဖို့အတွက်ဆိုရင်ဆိုင်ဥပဒေရဆက်တိုးတောင်းလို့ရတယ်ဆက်တိုးတောင်းရင်တလရတာတယ်ဆိုတာရှိပါတယ်ဒါကြောင့်မို့လဲ20ရက်တလ2016နေ့ကဒီကနေပြီးတော့ဒီအယူခံနဲ့ပတ်သက်ပြီးတော့ဒီအချက်အလက်တွေပြည့်စုံအောင်စီဆောင်မှုအတွက်ကိုနောက်ထပ်တလတိုးပြီးပါဆိုပြီးတော့တရားရုံးတော်ကိုအယူခံတရားရုံးတော်ကိုဆောက်တဲ့အခါမှာအယူခံတရားရုံးကနေခွင့်ပြုခဲ့တဲ့အတွက်ကြောင့်မို့နောက်ထပ်တလရပါတယ
်တည်တံမချမီတစ်နှစ်တာကာလအတွင်းမှာတော့တက်တေဖက်ပေးနိုင်တဲ့သူတွေရဲ့နေထိုင်ရေးအလုပ်ကိုင်နဲ့လုံခြုံရေးကိစ္စတွေကိုမြန်မာတန်ရုံးနဲ့လေကျုံအထူးစုံစမ်းရေးကော်မတီတို့ကတာဝန်ယူပေးနိုင်တာတွေမရှိတဲ့အတွက်လေကျုံပေါ်မှာအလုပ်လုပ်ကြတဲ့မြန်မာနိုင်ငံသားတက်တေတွေရတဲ့လောက်မရရှိခဲ့ဘူးဆိုပြီးလေကျုံအထူးစုံစမ်းရေးကော်မတီရဲ့ခေါင်းဆောင်ဦးကျော်တောင်းကပြောပါရယ်အခုတည်တံ့ကြခံရပြီးတလားပြည့်တဲ့တိုင်အောင်လဲလိုအပ်တဲ့မျက်မြင်တက်တေတွေကိုရှာဖွေနိုင်ဖို့အတွက်လှုံ့ဆော်နိုင်ခြင်းမရှိသေးဘူးဆိုပြီးဦးကျော်တောင်းကဆက်ပြောပြပါရယ်
ဒီစုံစမ်းရေးဆွေးနွေးတာဝန်ခံဖြစ်စပြီးတော့လောက်ခဲ့တုန်းကရရှိခဲ့တဲ့တက်တေရဲ့ထောက်ထားချက်လက်တွေဟာကျွန်တော်တို့ဘက်ကအတိုင်းအတာတစ်ခုနဲ့ခက်ခဲမှမရှိခဲ့တယ်လို့ပြောလို့ရတယ်။သို့တော့ကျွန်တော်တို့ဒီတဦးရှင်းကြီးကတည်ရှိခဲ့ရတာရှိတယ်။နောက်တစ်ခုကအနိုင်တာတစ်ခုကပါရှိခဲ့လဲဆိုတော့ပထမဦးဆုံးကျွန်တော်တို့တက်တေဖြစ်ဆွေးထုတ်ခဲ့ရတဲ့ဆွေးနွေးခဲ့ရတဲ့ဖြစ်စဉ်တွေမှာလုံးဝကိုအရေးကြီးတဲ့တက်တေဖြစ်တဲ့မောင်မောင်ဆိုတဲ့မြင့်မြင့်တက်တေတရားကြတဲ့အချိန်ခါမှာသူ့ကိုပထမဆုံးကျွန်တော်တို့ယူလိုက်ရတဲ့ပထမစီစီချက်ဟာပထမဆုံးသာဖြစ်ပြီးတော့နောက်ဆုံးကျွန်တော်တို့ကြံတဲ့တက်တေတွေဝိစက်တွေကိုလိုက်လာတဲ့နောက်ဆုံးအဖြေရလာတဲ့ကိုလေးနေလာတဲ့ရှိတယ်ကျွန်တော်တို့ပြည့်ရှိကြတဲ့တက်တေတွေကိုအကောင်လုံးကိုစုပေါင်းပြီးတော့မှတစ်ဆင့်တက်ပြီးတော့မှဘေးအကိုဖြစ်ရင်ဒီပြုပြီးတော့တက်တေထွက်ဆိုနိုင်တဲ့အချင်းချီဆိုတဲ့တစ်ဆင့်ကိုကျွန်တော်ကတွားရှင်တယ်ကျွန်တော်တို့မှာအနေနဲ့တခုကဒီလက်ချောကော်မတီနည်းနဲ့အဲ့ဒီလိုတက်တေတွေနောက်ကိုအချင်းကုန်ခံလိုက်ဖို့အတွက်ငွေကုန်ခံလိုက်ဖို့တွေပြည့်စုံရလို့မရှိဘူးဖြစ်နေတယ်အပွင့်လေးဆုံးပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ဘက်ကလုံးနေတဲ့ကိစ္စကိုကျွန်တော်ကိုယ်တိုင်ဒီပြင်အားမရဘူး
ထက်တရားရုံးကိုအယူခံဆက်တက်နိုင်ဖို့အတွက်ဥပဒေနဲ့မှုကြီးပညာရှင်၃ဦးကိုမြန်မာအစိုးရကစစ်လွတ်ပေးခဲ့ပြီးအမှုအတွက်ပြင်ဆင်မှုတွေလုပ်ခဲ့တာတွေကိုတော့ဇန်နဝါရီလအတွင်းမှာလုပ်ဆောင်ခဲ့တယ်ဆိုပြီးတရားခဏရဲ့အကျိုးဆောင်ရှိနေကပြောပါရယ်ဒီအမှုဟာလူအများစိတ်ဝင်စားနေတဲ့အမှုဖြစ်ပြီးတည်တံ့ချမှတ်လိုက်ပြီးတဲ့နောက်မှာတော့မြန်မာနိုင်ငံကထိုင်းတန်ယုံရှိနေတိုင်းနယ်ပြည်နယ်တဝမ်းမှာဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့ပါရယ်ထိုင်းတန်ယုံယာယီပိတ်ခဲ့ရတဲ့အထိဖြစ်ခဲ့ရတဲ့ဆန္ဒပြပွဲတွေဖြစ်လာပြီးဒီဆန္ဒပြပွဲအတော်များများဟာမြန်မာအာဏာပိုင်တွေထံကနေခွင့်ပြုမိမပါပဲလုပ်ဆောင်ခဲ့ကြတာကြောင့်နိုင်ငံရေးပြောကားတွေပါဝင်နေတယ်ဆိုပြီးဝေဖန်သူတချို့ကဆိုခဲ့ပါတယ်ဒီအတွက်နှစ်နိုင်ငံကြားဆက်ဆံရေးထိခိုက်မှာကိုဆိုရင်ပြီးနှစ်နိုင်ငံတာဝန်ရှိသူတွေကသတင်းထုတ်ပြန်မှုတွေလည်းလုပ်ခဲ့ကြတာပါမြန်မာရွှေပြောင်းလုံတမခံမှန်းကြီး4000လောက်အလုပ်လုပ်ကြနေတဲ့လက်ကျောမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူသတ်မှုဖြစ်ပွားခဲ့ပြီးရပ်ပိုင်းအတွင်းမှာပဲဖမ်းဆီးခံခဲ့ရတဲ့မြန်မာလူငယ်နှစ်ယောက်ကတော့တက်ပြတ်မှုကျူးလွန်ကြောင်းအစောပိုင်းမှာဝန်ခံပြောဆိုခဲ့ပေမဲ့နောက်ပိုင်းမှာတော့ရဲတွေရဲ့နှိပ်စက်မှုတွေကြောင့်ဖြောင့်ချက်ပေးခဲ့ရတာဖြစ်တဲ့အကြောင်းတရားရုံးမှာထွက်ဆိုခဲ့တာပါလူသတ်မှုနဲ့တရားစွဲဆိုခံခဲ့ရတဲ့မြန်မာလူငယ်နှစ်ဦးကိုတော့ဒီနေ့ကြော်ကြားထိုင်းနိုင်ငံရဲ့ကော်စမွေအကြီးထောင်မှာဖမ်းဆီးထားပြီးအခုနောက်ဆုံးတရားရုံးကနေအမှု9မှုနဲ့အမြင့်ဆုံးတည်တံ့ပေးခဲ့ပြီးတဲ့နောက်မှာတော့နကွန်စီသမရအကြီးထောင်ကိုရွှေ့ပြောင်းထားခဲ့ပါတယ်ရှင်